မေရိကန်အစိုးရနဲ့တာလီဘန်တို့အကြားငြင်းငြိမ်းသဘောတူညီချက်ကိုလာမယ့်ဖေဖော်ဝါရီလ29ရက်နေ့မှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တာလီဘန်အဖွဲ့တို့ကတောက်ကြနေမှာတပြိုင်တည်းကြီးညာလိုက်ကြတာကြောင့်အမေရိကန်တို့အတွက်တပ်တန်းအစီအစဉ်စစ်ပွဲအဆုံးသတ်ဖို့လမ်းစာပေါ်ထွက်လာပြီဖြစ်ပါတယ်။ဒီသဘောတူညီချက်အရအာဖဂန်နိုင်ငံအတွင်းကအမေရိကန်တပ်ဖွဲ့တွေတစ်ဆင့်ချင်းပြန်လည်ရုပ်သိမ်းပေးရမှာဖြစ်ပြီးတာလီဘန်ဘက်ကလည်းအာဖဂန်မျိုးကိုအသုံးပြုပြီးအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ခြင်းမပြုရမယ့်အပြင်အမျိုးသားပြန်လည်ရင်ကြားစေရေးလုပ်ငန်းတွေမှာတခြားအာဖဂန်နိုင်ငံသားတွေနဲ့အတူလက်တွဲဆောင်ရွက်ရမှာဖြစ်ပါတယ်။သဘောတူညီချက်လက်မှတ်ရေးထိုးပြီးမကြာခင်မှာအာဖဂန်အချင်းချင်းကြားကဆွေးနွေးမှုတွေကိုစတင်မှာဖြစ်ကြောင်းအဲ့ဒီနောက်မှာဗက်ဆုံပြည်ပြည်စုံနဲ့အပြစ်ခတ်ရဲဆဲရေးနဲ့အာဖဂန်ရဲ့အနာဂတ်နိုင်ငံရေးလမ်းပြမြေပုံကိစ္စတွေကိုဆွေးနွေးကြမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကကြေညာချက်မှာဖော်ပြထားပါတယ်။ညီညာရေးသဘောတူညီချက်တွေလက်မှတ်ရေးမထိုးခင်ဖေဖော်ဝါရီ22ရက်နေ့ကစလို့သတင်းတပတ်ကြာအကြမ်းဖက်တိုက်ခိုက်မှုတွေလျှော့ချရေးအစီအစဉ်တွေကိုဒီသဘောတူညီချက်မှာပါဝင်တဲ့အမေရိကန်တပ်ဖွဲ့တွေတာလီဘန်နဲ့အာဖဂန်လူကြိုးရေးတပ်ဖွဲ့တွေဘက်ကလိုက်နာကြရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကာလအတွင်းသူတို့ကိုတိုက်ခိုက်လာရင်တော့မိသူကိုဆိုခုခံကာကွယ်ပိုင်ခွင့်ရှိကြမှာဖြစ်ပါတယ်။